ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေကနယ်တချို့မှာဝန်ထမ်းတွေကိုကြိုတင်မဲ့အတင်းအကျပ်ကောက်ခံနေရကြောင်းမလို့လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်ရေးမှာထိခိုက်စေတယ်ဆိုပြီး SNDP ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကရွေးကောက်ပွဲအာဏာပိုင်တွေစီကိုတင်ကြခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ SNDP ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကိုကိုသားညွန့်ဦးကမေးမြန်းတဲ့အခါမှာဦးဆိုင်အိုက်ပေါင်းကအခုလိုစပြောပြပါတယ်ရှင်။
ကျွန်တော်ဝင်ရောက်ရှင်ပြိုင်မဲ့ဒီတိန်ကြီးမြို့နယ်မှာဆိုလို့ရှိရင်လေကျူတင်မဲတွေကိုတက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေရဲ့နေပြီးတော့ကျူတင်မဲတွေကောက်ပြီးတော့တရားမှ10 20 30 50အဲ့လိုအစစစ်တင်ပေါ့ကျူတင်မဲတွေထည့်ခိုင်းတယ်ကျူတင်မဲထည့်တော့ကျွန်တော်တို့ကလည်းတွားပြီးတော့ကြီးချက်ခွင့်မရှိဘူးလေဒီတိန်ကြီးမြို့နယ်မှာဆိုလို့ရှိရင်29ရက်နေ့ကစတာပေါ့နော်ဒါဆက်ကုန်နေလေစတော့ကျွန်တော်က29ရက်နေ့မှာခရင်ကော်မရှင်လာတင်ပြတယ်။တကယ်တော့ကြီးကရနေပြီးတော့ဒီလွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ပွဲဖြစ်ရမယ်ဆိုတော့လမ်းညွှန်ထားတာရှိတယ်လို့။ကိုကအဲ့လိုမျိုးလွတ်လပ်မှုမရှိတော့ဘူး။တရားမျှတမှုလည်းမရှိတော့ဘူး။ကျွန်တော်တို့ကိုယ်တိုင်လည်းမမြင်တွေ့ရဘူး။ဒီကရမ်းကကြိုတင်မယ်ဆိုတာဒီတက်မတော်တာနဲ့သူ့ရဲ့မိသားစုရဲ့တော့ပြီးတော့နိုင်ငံခြားမှာပြည်ညာတော့တင်မယ်ကျောင်းသားတွေရဲ့ဒီနိုင်ငံခြားကိုတွားတွားဒီနန်းတက်မဲ့ပုဂ္ဂိုလ်တွေရဲ့နော်ဆီုံတက်တဲ့လူတွေရဲ့အချုပ်ကျတဲ့လူတွေအဲ့ဒီဥပဒေထဲမှာပြတ်သားနေတာအဲ့ဒါပဲရှိတာပဲလို့ဒါတော့မှတကယ်ကျူတင်မဲ့ပြရမယ်ဆိုပုံစံဆန်ကန်နဲ့ဖြစ်ရမှာပဲလို့
ခုနအငယ်ပြောတဲ့တတ်မှတ်ထားတဲ့လူတွေတွေမဟုတ်ဘဲနဲ့တခြားအပြင်လူတွေကိုပါကောက်နေတဲ့သဘောလား
ဟုတ်ပါလေဟုတ်ပါလေအဲ့ဒါကြောင့်ကျွန်တော်တို့ကမကြည်နဲ့လို့လေဒါလွတ်လပ်ပြီးတရားမျှတဲ့ရုပ်ောက်ပွဲဆိုတဲ့လူကြီးတွေရဲ့လမ်းညွှန်မှုနဲ့တွေ့ဖြစ်နေတယ်ဆိုပြီးတော့ဒီနေ့ပဲကျွန်တော်လာရှုရောက်နေတယ်လာရှုမှလာပြီးတော့ခရင်ကော်မရှင်မှာတင်ပြတယ်အပြည်တော်စုကော်မရှင်နဲ့ကျွန်တော်မိတူပို့ထားတဲ့ပြည်နယ်ကော်မရှင်နဲ့ပို့ထားတယ်သူဒီမဲ့ပေးထားပေးထားတဲ့အားတွေကိုပယ်ဖြတ်ပြီးပြီးတော့ခုနှစ်နေ့မှပြန်ပြီးတော့မဲထည့်အခွင့်ရရှိဖို့ပေါ့နော်
သူဒီမဲ့ပေးခဲ့ကြတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့သဘောထားကောဘယ်လိုရှိလဲခင်ဗျသူတို့ကိုယ်တိုင်ကသူဒီမဲ့ပေးခြင်း
လွတ်လပ်မှုမရှိဘူးသူတို့မှလွတ်လပ်ဆိုပေးပေးခွင့်မရှိဘူးဒါပေးဆိုပြီးတော့ခိုင်းနေလေ
ဝန်ထမ်းတွေလားတာမန်အရသားတွေလား
အဝန်နဲ့ဝန်နဲ့ဌာနဆိုင်ရာတွေပေါ့တရားသူကြီးတွေလည်းပါတယ်။နောက်စီပင်ဝန်နဲ့ပါတယ်စီပင်ဦးစီးတွေတမဦးစီးတွေဒီလိုပေါ့ဌာနဆိုင်ဌာနမြို့နယ်ဆိုင်ရာဌာနတွေပေါ့ဗျာအဲ့ဒါတွေရနေပြီးတော့ကြီးကျက်ပြီးတော့ညွန်ကြားချက်အရဟိုပြည်သူတွေကမဲထည့်နေရတာပေါ့အဲ့လိုမျိုးကိုလွတ်လွတ်လပ်လပ်ကိုအသေးကြတဲ့မဲတပြားမထည့်နိုင်တော့ဘူးလေသူတို့ခိုင်းတဲ့အတိုင်းပဲထည့်ရတယ်ဆိုတော့
အငယ်တို့ကခမန်းချဲရတော့ဒီကြိုတင်မဲတွေကဘယ်အတွက်ဖြစ်သွားနိုင်တယ်လို့ယူဆထားလို့လဲခင်ဗျာ
အတူအတင်းကိုဦးစားချင်းလေးတစ်စိတ်ကိုအမှန်ချခိုင်းတယ်လေ
အခုကကော်မရှင်ဘက်ကရောတစုံတရာအငယ်တို့အခုဒီခိုင်းကော်မရှင်ကိုတော့ပြောတော့ခိုင်းကော်မရှင်ဘက်ကအကြောင်းပြန်တာပါညာရောရှိလား
စပြီးတော့သူတို့ကြိုတင်မဲစပေးတဲ့29ရက်ပြားကျွန်တော်29ရက်နေ့ကိုလာရှုခိုင်းကော်မရှင်လာတင်ပြတယ်မနေ့ကကျွန်တော်တို့ဒီခိုင်းကော်မရှင်အဖွဲ့ဝင်ကျွန်တော်၄ယောက်တင်ယူလာပြီးတော့ကျွန်တော်တို့တင်ပြချင်တဲ့ဟာတင်ပြခိုင်းတာပေါ့နော်ကောင်းတင်ပြရလဲအသေးစိတ်တင်ပြရလဲ
အဲ့ဒါကအငယ်အခုနကကြိုတင်မဲ့ကိစ္စတိုင်ထားလို့သူတို့ဆင်းလာတဲ့သဘောလားသူတို့ကသူတို့တခြားလုပ်ကိစ္စ
ဟုတ်ပါတယ်ဟုတ်ပါတယ်နှုတ်နဲ့တိုင်ထားတာလေနှုတ်နဲ့တိုင်ထားတာသူတို့ဆင်းလာပြီးတော့လာပြီးတော့ဟိုစုံစမ်းပေးတာပေါ့နော်ဒီနေ့တော့ကျွန်တော်စာနဲ့ကိုတခြားတိုင်လိုက်ပါတယ်ဒီဘာလို့ဆိုကြိုတင်မဲ့ကတိန်ကြီးမှာ3000ပတ်ဝန်းကျင်အောင်ရှိနေပြီလေကြိုတင်မဲ့ထည့်တာလေ
လာပြီးတော့စုံစမ်းစစ်ဆေးတဲ့ဒီကော်မရှင်လူကြီးတွေရဲ့အနေထားဘယ်လိုရှိလဲခင်ဗျသူတို့ကရောဘာများပြောသေးလဲ
သူတို့ကဒီဟာကိုရက်လိုက်ပါလို့ပြောတယ်ဒါနဲ့ရက်လိုက်ပါလို့မနေ့ကပြောတာတော့မှဒီနေ့ကျွန်တော်နေမိမှာတနေ့ကပန်လော့ဆိုတဲ့ကြော်အုပ်စုမှာထည့်တယ်ဗျာတော်မကိုရင်တော့ပြောပြတယ်လေဒါခရင်ကော်မရှင်တားထားပြီးဒါမလုပ်နဲ့တော့မလုပ်တင်တော့ဘူးလို့အဲ့ဒါပြောရတဲ့တန်းတော့မှဒီနေ့တော့မလုပ်တည
်တယ်ဒါကတော့ SNDP ပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းခဲ့တာပါရှင်